ကမ္ဘာတဝန်းကိုဗစ် -19 ရောဂါဖြစ်ပွားနေတယ်လို့အတည်ပြုနိုင်သူဒီကနေ့တောက်ကြနေအထိ၄သန်းခွဲနီးပါးဖြစ်နေပြီးသေဆုံးသူကတော့3သိန်းကျော်သွားပါပြီ။အမေရိကန်ပြည်တော်စုမှယောဂါကူးစက်မှုအဆိုးဆုံးဖြစ်ခဲ့တဲ့နယူးယောက်ပြည်နယ်ကခရိုင်၅ခုမှာမလိုအပ်ရင်အိမ်ပြန်မထွက်ရတားမြစ်ချက်တွေကိုဒီကနေ့ကစပြီးဖယ်ရှားပါတယ်။အဲ့ဒီထဲမှာနယူးယောက်မြို့တော်မပါသေးပါဘူး။ပြန်ဖွင့်ပေးလိုက်တဲ့နေရာတွေကပြည်သူတွေအနေနဲ့သတိထားကြဖို့အတွက်ပြည်내အုပ်ချုပ်ရေးဘုံအန်ဒရူးကိုမောကအကြံပြုထားပါတယ်။အမေရိကန်နောက်ဖက်ချမ်းမှာတော့ COVID-19 လူနာတွေမနိုင်မနှင်းဖြစ်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်တွေကဆေးရုံတွေတက်တာရရအောင်ကူညီပေးခဲ့တဲ့ရေတပ်ရဲ့တင်မောဆေးရုံကြီး USNS ဟာလော့စ်အန်ဂျလိစ်ကနေဒီကနေ့ပြန်လည်ထွက်ခွာသွားတော့မှာဖြစ်ပါတယ်။မလ29ရက်နေ့ကလော့စ်အန်ဂျလိစ်စိတ်ကမ်းမှာကန့်ကတ်ကူးတပေးခဲ့တဲ့ဒီတင်မောကြီးပေါ်ကဆေးဝင်တန်း60ကတော့ဆောင်ရှောက်မှုလိုအပ်နေသူတွေကိုထားတဲ့နေရာတွေမှာအကူအညီပေးဖို့နေခဲ့ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ဖြစ်ပွားနေသူ 1.4 သန်းကျော်၊သေဆုံးသူ 16,000 ကျော်ရှိပါတယ်။တရုတ်နိုင်ငံကလည်းဆက်ဆံရေးကိုဖျက်နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောခဲ့ပြီးတဲ့နောက်အမေရိကန်နဲ့တရုတ်နိုင်ငံကြားပုံမှန်ဆက်ဆံရေးဟာနှစ်နိုင်ငံလုံးကပြည်သူတွေအတွက်အကျိုးရှိတယ်လို့တရုတ်နိုင်ငံကတုံ့ပြန်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုနဲ့ပတ်သက်လို့တရုတ်နဲ့ဆက်ဆံရေးပိုပြီးရိုရွင်းနေပုံရတဲ့လက္ခဏာအဖြစ်သမ္မတထရမ့်ကလောလောဆယ်သူ့အနေနဲ့သမ္မတရှီဂျင်ပင်ကိုစကားပြောဖို့စိတ်မဝင်စားသလိုကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးတရုတ်နိုင်ငံနဲ့တောင်ဆက်သွယ်ဖြစ်နိုင်တယ်လို့ဂျာတာရင်းတွေကပြောကြားခဲ့တာပါ။နှစ်နိုင်ငံပုံမှန်ဆက်ဆံရေးကတရုတ်နဲ့အမေရိကန်ပြည်သူတွေအတွက်တည်းမဟုတ်ပဲကမ္ဘာငြိမ်းချမ်းတည်ငြိမ်ရေးအတွက်ပါအကျိုးရှိတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရရောင်လီချန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။保持中美关系稳定发展符合两国人民的根本利益
လောလောဆယ်ဖြစ်နေတဲ့ကူးစက်ရောဂါတိုက်ဖျက်ရေးအတွက်တရုတ်နဲ့အမေရိကန်ပိုပြီးတော့ပူးပေါင်းဆောင်ရွက်တဲ့လို့ဆိုပါတယ်။လူနာရေးကုသရေးစီးပွားရေးပြန်လည်ကောင်းလာအောင်လုပ်ရင်းနဲ့ကုန်ထုတ်လုပ်ရေးလုပ်ငန်းတွေအမြန်ဆုံးပြန်လည်နိုင်ဖို့လိုချောင်းတဲ့ဒီလိုလုပ်တဲ့နေရာမှာနှစ်ဖက်လုံးလက်ခံနိုင်တဲ့ဆုံရမှာတွေးဖို့တော့လိုတယ်လို့တရုတ်အစိုးရပြောခွင့်ရသူကပြောသွားပါတယ်။VOA အသံလွှင့်ဌာနအပါအဝင်အမေရိကန်အစိုးရရုပ်သံလွှင့်လုပ်ငန်းတွေကိုချီးကျက်တဲ့ USAGM Agency ကိုဦးဆောင်ဖို့အမေရိကန်သမ္မတရွေးချယ်ထားသူရဲ့ပရဟိတအဖွဲ့အပေါ်ဝါရှင်တန် DC ရှေ့နေချုပ်ရုံးကစုံစမ်းနေတယ်လို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်ထိတ်တန့်ဒီမိုကရက်အမတ်တယောက်ကပြောလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူ Michael Beck ဟာသူ့ရဲ့ပရဟိတအဖွဲ့ Public Media Lab ကရန်ပုံငွေတွေကိုသုံးစွဲတာတရားဝင်ရဲ့လားသူအကျိုးအတွက်မလျော်မကန်သုံးဆွဲခဲ့သလားဆိုတာစုံစမ်းခံနေရတာဖြစ်တယ်လို့ New Jersey ပြည်နယ်အထက်လွှတ်တော်အမတ် Bob Menendez ကကြားသာရင်းတွေကပြောကြားပါတယ်။ Michael Beck ကို USAGM အကြီးအကဲအဖြစ်တာဝန်ပေးသင့်မသင့်လွှတ်တော်မှာ September လမှာကြားနာဖို့ရှိနေချိန်မှာအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကတောင်းဆိုတဲ့အချက်လက်တွေကိုပေးဖို့ Beck ကညှင်းဆန်နေတယ်လို့လွှတ်တော်အမတ် Menendez ကပြောပါတယ်။USAGM အကြီးအကဲအဖြစ် Michael Beck ကိုခံထားရေးကိစ္စဆိုင်ထားဖို့ကော်မတီဥက္ကဋ္ဌကိုသူတိုက်တွန်းထားတယ်လို့လည်းပြောပါတယ်။လွှတ်တော်အမတ် Menendez ရဲ့ပြောကြားချက်နဲ့ပတ်သက်လို့အင်ဂျူရောကရော Michael Beck ဘက်ကပါတုံ့ပြန်ခြင်းမရှိသေးပါဘူး။အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကတားဖွားဆောင်တစ်ခုကိုဝန်ရောက်တိုက်ခိုက်ခဲ့သူတွေဟာ IS စစ်သွေးကြွဖြစ်တယ်လို့သုံးသပ်ကြောင်းအမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။အခုလိုအရသာတွေအပေါ်ရုံမှဆက်ဆုပ်စရာတိုက်ခိုက်မှုမျိုး IS စစ်သွေးကြွတဲ့အရင်ကလည်းလုပ်ခဲ့ကြောင်းဒါဟာအာဖဂန်ပြည်သူတွေသာမကကမ္ဘာကြီးအတွက်ချိန်ချောက်မှုတစ်ခုဖြစ်တယ်လို့အာဖဂန်ငြိမ်းချမ်းရေးဆိုင်ရာအမေရိကန်အထူးတန်တမန်ဆောမေခါလီဇတ်က Twitter ပေါ်မှာရေးသားခဲ့တာပါအင်္ဂါနေ့ရုံကအသေးခံဖောက်ခွဲရေးဝတ်စုံတွေဝတ်ဆင်ထားကြတဲ့တပ်သမားတွေဟာကာဘုံမြို့တော်မှာဖွင့်ထားတဲ့ပြင်သစ်အခြေစိုက်နေစည်းမချဆရာဝန်များအဖွဲ့ရဲ့စည်းကမ်းတွေကသားဖွားဆောင်ကိုဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်မွေးကင်းစာကလေးငယ်တွေအပါအဝင်24ယောက်သေဆုံးခဲ့ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.33 ညနဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.95 တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။